မနေ့ကမတ်လ31ရက်နေ့ကဖြစ်ပွားခဲ့တဲ့ဖြာပုံတောင်ကနိုင်ငံရေးအကျဉ်းသားတွေနဲ့ရာဇဝတ်အကျဉ်းသားတွေရဲ့ပြည်ပခန့်ကိုစစ်ကောင်စီနဲ့ရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ပစ်ခတ်ဖြိုခွင်းခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းက VOA ကိုပြောပါတယ
်။အကျဉ်းစီးဝန်ထမ်းတွေကသူတို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်နဲ့ရဲကိုဒါထိကြုံနေနေဖို့ဆိုရယ်ခေါင်းစဉ်နဲ့ခေါ်ခဲ့တာရှိပါတယ်။သူတို့တွေဝင်သွားပြီးမကြခင်မှာပဲပေါ့နော်ကျွန်တော်တို့တနက်ပြစ်ကတ်တန်ဒီလဲကြားရဲလို့ကျွန်တော်တို့ဒီအဲ့ဒီအနီးနားမှာရှိရသူတွေရဲ့ကျွန်တော်တို့ပြောဆိုချက်တွေပေါ်မှာမူတည်ပြီးမှကျွန်တော်တို့ကထုတ်ပြန်တာဖြစ်ပါတယ်ပြစ်ခတ်တယ်ပြစ်ခတ်ပြီးတော့လည်းဖြိုခွင်းမှုဖြစ်တယ်ပေါ့နော်ဖြိုခွင်းတဲ့ချိန်မှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားပါဝင်အဲရာဇဝတ်အကျဉ်းသားတွေရောစုစုပေါင်း18ဦးဒဏ်ရာခဲ့ပါတယ်ကျွန်တော်ဒါနောက်ဆုံးအချိန်ဒီပေါ့နော်ခုတိုက်ပိတ်လိုက်ပြီလို့လည်းသိရပါတယ်ဗျာ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီး AOD တိုင်းအကျဉ်းဦးစီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းပြန်လည်ဖြေကြားတာမရှိပါဘူးပရိပခစတင်ဖြစ်ပွားရတဲ့အကြောင်းရင်းကိုသေချာမသိရသေးပေမဲ့ထောင်အာဏာပိုင်တွေဘက်ကထုတ်ပြန်ထားတာနဲ့ပတ်သက်ပြီးကိုတိုက်ထုံးကအခုလိုပြောပါတယ
်အချင်းဦးစီးဘက်ကတော့သူတို့ကိုပေါ့နော်ဒါအချင်းသားတွေကအတက်အနေချင်းချောင်းမှုမျိုးလုပ်ပြီးမှထောင်ပေါင်းရန်ကြက်စီရဲ့ဆိုတဲ့အကြောင်းပြချက်ကိုတော့အချင်းဦးစီးဘက်ကပြောဆိုလာမျိုးရှိပါတယ်သူတို့လည်းပဲမြေပြင်ရဲ့တကယ်အစ်စ်မှန်တော့အတန်တစ်ခုထုတ်ဖို့အတွက်ဆိုရင်ကျွန်တော်တို့ကဒီအချင်းသားတွေရဲ့အတန်ကိုလည်းကျွန်တော်နားဆွင့်ရမယ်ဖြစ်တယ်ပေါ့နော်အခုလက်ရှိမှာတော့ကျွန်တော်တို့အထူးဦးဌာနရဲ့ပြောဆိုမှုတွေကနှစ်ပြစ်ခတ်ပြီးမှညင်အောင်ထင်းရခြင်းဖြစ်တယ်ဆိုတော့ရှုထောင့်ကိုတော့သူတို့ပြောနေရရှိပါတယ
်အချင်းတောင်တွေမှာအခုလိုပဋိပက္ခတွေဖြစ်ပွားတိုင်းထောင်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းလေးရှိတာကြောင့်မိသားစုဝင်တွေကလည်းစိုးရိမ်ပူပန်နေကြတာပါ2023ခုနှစ်ဇန်နဝါရီလမှာဖြစ်ပွားခဲ့တဲ့ AOD တိုင်းကပသိမ်ထောင်အတွင်းစူပူမှုမှလည်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်နိုင်ငံရေးအကျဉ်းသားကိုဝေယံဖြိုးသိမ်းဆုံးခဲ့ပါတယ်ပြီးခဲ့တဲ့မတ်လ16ရက်နေ့ကလည်းတဝဲအချင်းထောင်ကနိုင်ငံရေးအချင်းသားကိုဝင်းတီဟာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ခဲ့လို့သိဆုံးခဲ့ပါတယ်။ထောင်ဖောက်ပြေးလို့6လမ်းပြစ်ခတ်ရင်ထိမှန်သိဆုံးခဲ့တာလို့အချင်းဦးစီးဌာနကနောက်ပိုင်းမှာမိသားစုစီကိုအကြောင်းကြားခဲ့ပါတယ်။တနိုင်ငံလုံးကအချင်းထောင်တွေမှာနိုင်ငံရေးအချင်းသားတွေဟာဖိနှိပ်မှုမျိုးစုံကိုခံစားနေရပြီးလုံလောက်တဲ့ဆေးကုသခွင့်ကိုလည်းမရပါဘူးလို့အချင်းသားကူညီရေးအဖွဲ့တွေကပြောပါတယ်။အခုချိန်ထိတနိုင်ငံလုံးကအချင်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသား2290ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့နောက်ဆုံးထုတ်ပြန်ချက်မှာရေးသားထားပါတယ်စစ်ကောင်စီကတော့ AAPP ရဲ့အချက်အလက်တွေဟာမှန်ကန်မှုမရှိဘူးဆိုပြီးငြင်းပယ်ထားပါတယ်ခင်ဗျာ